ဒီနေ့2020ပြည်နှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကူတော်ကမ္ဘာစာနာရေးခအဖွဲ့ WFP ကရရှိသွားပါတယ်။ဘဝတော်ငတ်မှုခေါင်းပေါင်းမှုတိုက်ချွေရင်းနဲ့စာနာရေးခလုံလောက်မှုရှိစေရေးအတွက် WFP အဖွဲ့ရဲ့ကြိုးပမ်းမှုတွေကြောင့်အခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်လိုက်တာဖြစ်တယ်လို့နိုဘယ်ဆုချီးမြှင့်ရေးကော်မတီဥက္ကဋ္ဌ Barrett Rice Anderson ကနော်ဝေးနိုင်ငံအော့စလိုမြို့မှာဒီနေ့ကြေညာလိုက်တာပါ။
The Norwegian Nobel Committee has decided to award the Nobel Peace Prize for 2020 to the World Food Program.
နော်ဝေးနိုင်ငံရဲ့ Nobel ဆုရွေးချယ်ရေးကော်မတီအနေနဲ့2020ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုကမ္ဘာစာနာရေးခအဖွဲ့ကိုချီးမြှင့်ဖို့ဆုံးဖြတ်လိုက်ပါတယ်။ WFP အဖွဲ့ရဲ့ငတ်မှုခေါင်းပေါင်းမှုတိုက်ချွတ်ရေးကြိုးပမ်းမှုအထူးကဖြစ်နေတဲ့ဒေသတွေမှာငြိမ်းချမ်းမှုရရှိစေဖို့အတွက်အချင်းလေးလေးကောင်းအောင်ပံ့ပိုးပေးမှုငါမို့ခေါင်းပေါင်းမှုကိုစစ်ပွဲတွေနဲ့ပြည်ပခါတွေရဲ့လက်နက်သဖွဲ့အသုံးချနေတာတွေကိုကာကွယ်ဖို့ကြိုးပမ်းတဲ့နေရာမှာအဓိကမောင်းနေရအဖြစ်လှုပ်ဆောင်နေတာရဲ့ကြောင့်ချီးမြှင့်မှုဆုံးဖြတ်လိုက်တာဖြစ်တယ်လို့ Nobel Committee ဥက္ကဋ္ဌ Rice Anderson ကပြောသွားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကကမ္ဘာတစ်ဝန်းမှာရှိတဲ့လူသန်းပေါင်းများစွာရင်ဆိုင်နေရတဲ့ငါမို့ခေါင်းပေါင်းမှုအန္တရာယ်ကိုပိုပြီးတော့ဆိုးဝါးစေပြီးအဲ့လူတွေကိုကျွေးနိုင်ဖို့အတွက်အစိုးရအနေနဲ့ WFP ပါဝင်တခြားအကူအညီပေးရေးအဖွဲ့တွေကိုလိုအပ်တဲ့အကူအညီတွေပေးကြဖို့လည်း Nobel Committee ကတောင်းဆိုလိုက်ပါတယ်။အခုနေ့ Nobel ငြိမ်းချမ်းရေးဆုအတွက်လူပုဂ္ဂိုလ်112ဦးနဲ့ဖွဲ့စည်းတရား9ခုလို့အဆိုပြုခံခဲ့ရတာဖြစ်ပါတယ်။စုဖြစ်တဲ့ American Dollar 1.3 ရရှိမှာဖြစ်ပြီးတော့ဒီစုကတော့နော်ဝေးနိုင်ငံ Oslo မြို့မှာဒီဇင်ဘာ10ရက်နေ့မှာချီးမြှင့်သွားမှာဖြစ်ပါတယ်ခင်ဗျာ။